MCA တောင်ပိုင်းစံပြီတက်မတော် RCSS SSC တက်ဖွဲ့နဲ့တောင်ပလောင် DLN တက်ဖွဲ့တို့ဟာစံပြီနယ်မြောက်ပိုင်းနမ်မတူမြို့နယ်အတွင်းမှာတိုက်ပွဲတွေဖြစ်နေလို့ဒေသခံ290ကျော်နေရက်ကနေတိတ်ဆောင်နေကြရပါတယ်စစ်ဆောင်ရွာသားတွေဟာမန်ဆန်ကျေးရွာရဲ့စစ်ဆောင်စခန်းမှာခိုးလုံနေကြရတယ်လို့လည်းစခန်းတာဝန်ရှိသူတွေကပြောပါတယ်လက်ရှိရှမ်းပြည်နယ်နဲ့ကချင်ပြည်နယ်အတွင်းကစစ်ရေးမတည်ငြိမ်နိုင်သေးတဲ့အခြေအနေတွေကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ရှမ်းပြည်နယ်မြောက်ပိုင်းနမ်မတူမြို့နယ်အတွင်းမှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ဝင် DNL တပ်ဖွဲ့တို့ကြားဒီမနက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့မန်ဆန်စစ်ဆောင်စခန်းတာဝန်ခံဦးစိန်တုံးကပြောပါတယ
်တပ်ဖွဲ့ကတော့တော်တော်လေးကြီးကောင်တဲ့သဘောမှရှိနေတယ်ဒီမနက်7နာရီလောက်ကလေးကနေသောသောအတန်မြင်ရတော့အခုဒီတစ်ချက်တစ်ချက်အဲ့လိုမြင်နေတယ်။နောက်တော့လည်းစနေပိုင်းဆက်ရှိမှအဲ့ဒီဝန်ကြီးမှာဒီကောင်းဟုံးရဲ့လုံမဲရဲ့ပြည်လက်ချင်းဒီမိုင်းမုံဒီရွာရဲ့ပဝန်ကျင်တိုးဖက်ဒီမှာပေါ့။အဲ့ပေါ်ဖြစ်တာကတော့ကျွန်တော်တို့ကြားလာတော့ဒီရှမ်းတောင်ပိုင်းနဲ့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့လို့ကြားတယ်ခင်ဗျာ
။တစ်ဖက်တစ်ဖက်တွေထိတ်သက်ရင်ဆိုင်ကြမဲ့အချိန်ဒီမှာရွာသားတွေစစ်တွေတင်းချောင်လာခဲ့ကြပါတယ်။ဒီနေ့မနေ့မှာဖြစ်ပေါ်တဲ့တိုက်ပွဲကြောင့်ဒေသခံရွာသား290ကျော်ဟာနမ်မတူမြို့နယ်မန်ဆာစစ်ဆောင်စခန်းကိုတင်းရှောင်ရောက်ရှိလာတယ်လို့အကူအညီပေးမိဖွဲ့ဝင်စိုင်းလိန်ခန်းကပြောပါတယ
်စစ်ဆောင်ဦးရေ290ရောက်ရောက်နေပါပြီသူကဟိုစစ်ဆောင်စခန်းကဒီစီပေါ်တာဆောင်တာတနည်းအားနောက်တော့မန်ဆာမြို့တောင်းတာတနည်းအားစစ်ဆောင်ရဲ့ရွာရင်းနာမည်ကတော့တောင်းဟုံးရွာလုံမိတ်ရွာမိုင်းမှုရွာဒီတုံးတာပါခင်ဗျ
တိုက်ပွဲဖြစ်ပေါ်နေတဲ့အချိန်ဒီကြောင့်ဒေသခံရွာသားတွေအနေနဲ့စစ်ဘေးတိမ်းရှောင်လာနေစေလို့လည်းသူကဆိုပါတယ်။ RCSSSA တောင်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရဗိုလ်မှူးကြီးဆိုင်ဦးကတော့ဒီကိစ္စနံမှုမြင့်တဲ့အတွင်းမှာတန်းပလောင်တပ်ဖွဲ့ DNL နဲ့စိုက်ပွဲဖြစ်ပွားခဲ့တယ်လို့အတည်ပြုပြောဆိုခဲ့ပါတယ
်။ဟုတ်ကဲ့ကျေးဇူးတော်ဆရာတော်။ကျွန်တော်ကတော့အဲဒီ DNL နဲ့ရိုးရိုးအမေဖြစ်တယ်ဆိုတော့မဟုတ်သေးဘူး။ဒီကိစ္စတော့မဟုတ်ဘူးလို့ပြော
မနေ့ပိုင်းကနေညနေပိုင်းဒီဖြစ်ပွားခဲ့တဲ့စိုက်ပွဲအခြေအနေနဲ့ထိခိုက်မှုအခြေအနေကိုတော့အတည်မပြုနိုင်သေးပါဘူး။တောင်ပိုင်းရှမ်းပြည်တပ်မတော်ဖွဲ့ဟာပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကနေစနေနေ့ထိရန်လင်ခရိုင်မန်းကန်မြို့နယ်အတွင်းမှာမြမတပ်မတော်နဲ့စစ်ရေးပဋိပက္ခဖြစ်ပွားခဲ့သလိုတပ်မတော်နဲ့ပြည်ကမှုရက်စပြီး DNL နဲ့စစ်ရေးတင်းမှလာနေခဲ့တာပါ။တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တန်းပလောင်တပ်ဖွဲ့တို့ဟာ2015ခုနှစ်ကုန်ပိုင်းကစပြီးအငင်းပွားပွဲရာနယ်မြေပိုင်ဆိုင်မှုပြဿနာကြောင့်နှစ်ဖက်တိုက်ပွဲဖြစ်ပွားလာခဲ့တာပါ။နိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဦးဆောင်ပြီး27ရာစုပင်လုံကပြည်တော်စုငင်းချမ်းရေးမြေလာကကျင်းပနေတဲ့ရက်တွေမှာကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာတိုက်ပွဲတွေရက်စက်စုစုလို့ဖြစ်ပွားနေပါတယ်။ဒီကနေ့မှလည်းကချင်ပြည်နယ်ဖားကန်းမြို့နယ်ဘက်မှာမြမတပ်မတော်နဲ့ကချင်လူလိုက်ရေးတပ်မတော် KIA တို့တိုက်ပွဲဖြစ်ပွားနေတယ်လို့ကချင်ငင်းချမ်းရေးအကျိုးဆောင်ဦးဆောင်အောင်ကပြောပါတယ်
။တပ်ပေါ်နေပြီးဖားကန်းမြို့နယ်ဘက်မှာဖြစ်နေတယ်လို့သိရတယ်။ဒီတပ်တော်ကဒီရှိတဲ့ဘက်ကိုလွှမ်းခြားလာတဲ့အခါကျတော့တပ်တို့ဖြစ်လာတယ်လို့သိရတယ်။တပ်မှုဒီနေ့တုန်းကတော့ဖြစ်နေပြီ။အပေါ်မှာဖြစ်လိုက်ပြီးမှဖြစ်လိုက်နေဖြစ်နေ။ကမိုင်းအိုက်ဘက်ကကြောဘတ်နေရာလောက်ဖြစ်တယ်လို့သိရတယ်။ဒီကြောက်ပါညာပြည့်စစ်ကြလို့ကျွန်တော်မသိဘူး။
လက်သက်တရာစုပင်လုံးတတိယကျေးညီလာခံပြပနေတဲ့တစ်ချိန်တည်းမှာပဲပြင်းပြင်းနဲ့ဖားပုံကြံတက်မှာလဲ KNU ကင်းမျိုးရာစီယုံသမဟာငါးနေမြီမှာဆိုရိုင်းကဆန်းရဲနေကြမြမတမတော်နဲ့ KNU တို့ကြားပြစ်ခတ်မှုဖြစ်ပွားခဲ့ပါသေးတယ်ဒီလိုတိုက်ပွဲဖြစ်ပွားနေတဲ့အချိန်တွေရောက်ငင်းချမ်းကြီးလုပ်ငန်းစဉ်တွေအကောင့်တွေပေါ်ရမှာယုံကြည်မှုအပြော့စေတယ်လို့လဲတချင်းငင်းချမ်းကြီးကျူးဆောင်ဦးဆောင်အောင်ကပြောပါတယ
်ငင်းချမ်းကြီးဆိုတာက20ယုံကြည်မှဒီလိုရှိမှဖြစ်တဲ့အခြေကိုတွေ့လို့ရတဲ့အနေဆောင်မျိုးပါဒီတက်ကိုတွေဖြစ်ရင်တော့ယူချင်မှရရလာမယ်ဒီတိုင်းအဲ့အတွက်နောက်ဆက်ကတော့တန်းတာပြို့ရဖြစ်တော့ဖြစ်တယ်တက်ကိုမဖြစ်လေတော့ယူချင်မှအကောင်းနေဖြစ်မှာပါ
လက်ရှိကချင်ပြည်နယ်ရှမ်းပြည်နယ်ပြည်ရင်ပြည်နယ်တွင်းမှာတိုင်းသာလက်လက်ကဖွဲ့အချင်းချင်းကြားတော်လကောင်မြမတပ်မတော်နဲ့တိုင်းသာလက်လက်ကဖွဲ့တွေနဲ့တော်လကောင်စည်ရသိမ့်မှမှုတွေရှိနေစေလဲဖြစ်ပါတယ်ဒီစည်ရပฏิပက္ခတွေကြောင့်စစ်ဘေးလူရာကိုတင်းချောင်နေကြရတဲ့စစ်ပြေဒုက္ခတွေဥယျာဉ်နှစ်သိန်းလောက်ရှိနေသေးတယ်လို့ဒီစစ်ပြေဒုက္ခတွေရေးကိုလက်ရှိအစိုးရကလည်းဖြေရှင်းပေးနိုင်ရင်းမရှိတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ